ာဇာနီနေ့မှာပင်ဒီတိုက်ပုံနဲ့ကချင်ပစိုးဝိတဲ့သူတွေဘူရောက်အောင်ဆန်းပုံပါတဲ့တီရှပ်ဝိတဲ့သူတွေအပြင်88မျိုးဆက်ចောင်းသားတွေဟာရန်ကုန်အာဇာနီဘိတ်ပံမှာရှိတဲ့အာဇာနီဂုံးမော်ကိုတက်ပြီးတော့လွမ်းသူပန်းခွေချဖို့ကြိုးစားခဲ့ပေမဲ့အလေးပြုခွင့်မရခဲ့ကြဘူးလို့သိရပါတယ်။အာဇာနီဘိတ်ပံပေါ်မှာအလေးပြုခွင့်မရတဲ့အတွက်ကြောင့်မလို့စောစောကအတားအဆီးခံထားရတဲ့ចောင်းသားတွေပင်ဒီတိုက်ပုံနဲ့ကချင်ပစိုးဝိထားတဲ့သူတွေနဲ့ဘူရောက်အောင်ဆန်းပုံပါတဲ့တီရှပ်ဝိထားသူတွေကို88ចောင်းသားခေါင်းဆောင်ကုမင်းကုန်နိုင်ကခေါင်းဆောင်ပြီးတော့အာဇာနီဘိတ်မှန်အပြင်ဘက်ကနေအာဇာနီခေါင်းဆောင်ကြီးတွေကိုအလေးပြုတဲ့အစီအစဉ်တစ်ခုစီစဉ်ကျင်းပခဲ့တယ်လို့အဲ့ဒီအစီအစဉ်မှာပါဝင်ခဲ့တဲ့သူတွေကပြောပြပါဗါး88မျိုးဆက်ចောင်းသားခေါင်းဆောင်ကိုကိုကြီးကတော့တိုင်းပြည်ရဲ့အာဇာနီခေါင်းဆောင်တွေကိုဂုံပြူတဲ့နေရာမှာအာဃာတတွေစိတ်အခံမကောင်းတာတွေအာဇာနီကြီးတွေကိုမှိမ့်မင်အောင်လုပ်တာတွေကိုမလုပ်သင့်ဘူးလို့ပြောပြပါဗါး။အာဇာနီနေ့ရောက်မှလုံခြုံရေးတွေကိုအထက်တက်ချတားမြစ်တာတွေကိုလှုပ်လူမှုအနေနဲ့အာဇာနီနေမန်းမသိအောင်လှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့ចောင်းသားခေါင်းဆောင်ကိုကိုကြီးကသူ့အမြင်ကိုအခုလိုပြောပြပါဗါး။ဟာ
ကျွန်တော်တို့မျိုးသားခေါင်းဆောင်လေးထူးခြားချက်ကចောင်းသားဘုရားမှာចောင်းသားခေါင်းဆောင်တက်မတော်ကိုထူထောင်တဲ့အခါမှာတက်မတော်ခေါင်းဆောင်လူ့လက်ရေးကိုအရယူပေးတဲ့နိုင်ငံရေးနီလန်းအရာဥဆောင်မှုပေးခဲ့တဲ့နိုင်ငံရေးခေါင်းဆောင်နောင်ဘယ်တော့မှအစားမရနိုင်တဲ့ခေါင်းဆောင်မျိုးဒီလိုမျိုးသားခေါင်းဆောင်မျိုးကိုဘယ်လိုအကြောင်းကြောင့်နဲ့မှမေးမိန်အောင်သိသိအောင်ပေါ့ထုတ်ပြမပြစ်တင်ဘူးအဲ့ဒါအဓိကအကျဆုံးပဲအရင်တော့ဆိုရင်အားလုံးကဒါမှတ်မှတ်ရရနဲ့ဒါအာဇာနီနေ့ဆိုတော့ကိုကျွန်တော်တို့ငယ်ငယ်ကဆိုသိနေတာအခုဆိုလို့ရှိရင်တာမန်ရက်ထဲမှာကလေးတွေအာဇာနီနေ့လို့အာဇာနီခေါင်းဆောင်လို့ဆိုတော့ကိုသူတို့တော်တော်ကိုအလန်းဝေးနေပြီအဲ့ဒါအဓိကကတော့ဘာလဲဆိုတော့ဒီပြည်တွင်းဒီတည်မီဒီယာတစ်ခုလုံးဟာလက်ရှိတာဝန်ယူနေတဲ့အစိုးရတွေလက်ထဲမှာပဲရှိတာဆိုတော့သူတို့အနေနဲ့ဒါကိုကိုယ်တိုင်ကလေးလေးစားစားနဲ့ကာရဝတ်ပြုတဲ့နယ်ဂုံပြုတဲ့နယ်အထုတလေဖော်ပြတဲ့နယ်အခုမြင်ရတာတွေကတော့ကျွန်တော်ပုံမှန်လေးပြောရရင်အားနေတယ်တော်တော်ကိုအားနေတယ်လို့ပဲပြောရမှာပဲက
ြရန်ကုန်တောင်တကုံမြို့နယ်အောင်မင်္ဂလာဘုန်းကြီးကျောင်းမှာကျင်းပတဲ့အာဇာနီနေ့စွန့်ကြွေးတစ်ခုကိုတော့စစ်အစိုးရဘက်ကနေပြီးတော့တားမြစ်တာတွေလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒီကျောင်းတိုက်ကဘုန်းကြီးတွေကတော့ဘာသာရေးပွဲဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့ဒီစွန့်ကြွေးကိုလက်ခံခဲ့ပါတယ်ဒါပေမဲ့လို့ရင်းနဲ့စစ်ပန်ဆိုင်ရာဝန်ထမ်းတွေကစွန့်ကြွေးလက်ခံတဲ့ဘုန်းကြီးနှစ်ပါးကိုမြို့နယ်တန်ကအကြီးအကဲတွေစီကိုခေါ်သွားခဲ့တယ်လို့သိရပါတယ်အဲ့ဒီစွန့်ကြွေးပွဲကိုတားမြစ်တာတွေလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်ကြမ်းရေးအဖွဲ့ဝင်ဦးမြင့်သိန်းကအခုလိုပြောပြပါတယ
်ဆက်ချင်းနေည8နာရီမနေ့ည8နာရီကျတော့အာဏာမိုင်အဖွဲ့ကအောင်မင်လာကျောင်းဆရာတော်နဲ့ပညာသိပ္ပံကျောင်းဆရာတော်နှစ်ပါးကိုလာရောက်ပြီးပင့်ဆောင်သွားတယ်ပင့်ဆောင်သွားတာဘယ်ဦးပင့်ဆောင်သွားလဲဆိုတော့တကူမျိုးတဲ့တောင်ပိုင်းကတန်ခိုင်နာရကဥက္ကဋ္ဌကျောင်းကိုခေါ်ပါတယ်ခေါ်သွားပြီးတော့သက်ဆိုင်ရာအာဏာပါများရှေ့မှာဥက္ကဋ္ဌဆရာတော်ကခုနတန်ခိုင်နာကဥက္ကဋ္ဌဆရာတော်ကနေပြီးတော့အာဂန္ဒီနေ့အထိမ်းအမှတ်ဖြစ်တဲ့အတွက်ကြောင့်ဝါစုသင်္ကန်းအလူကိုလက်မခံရန်အတင်းကျပ်တားမြစ်ပြီးတော့လိုက်လာပါမယ်ဆိုပြီးတော့လိုက်လာမယ်အကြောင်းကိုလက်မှတ်ရေးထိုးခိုင်းတယ်အဲ့တော့ဆရာတော်များကထိုးပေးကြတယ
်ဒီနေ့အာဇာနီနေ့အခမ်းအနားတွေကိုတော့ရန်ကုန်အပါအဝင်အထက်မြန်မာနိုင်ငံမှာရောအောက်မြန်မာနိုင်ငံက NLD အဖွဲ့တွေမှာကျင်းပခဲ့တယ်လို့သိရပါတယ်ရန်ကုန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျင်းပခဲ့တဲ့အခမ်းအနားကိုတော့စစ်အစိုးရဘက်ကလုံခြုံရေးတွေအထက်တက်ချပြီးစောင့်ကြည့်ခဲ့တယ်လို့သိရပါတယ်။ NLD ကကျင်းပမဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့စစ်အစိုးရဘက်ကနေဒီနှစ်အာဇာနီနေ့မှာလူမှုစုပုံမှုပြောင်းဖန်တီးမဲ့သတင်းတွေရထားတဲ့အကြောင်းခေါ်ယူပြောဆိုသတိပေးခဲ့တာတွေရှိတယ်လို့သိရပါတယ်။အဲ့ဒီလိုသတိပေးတဲ့အပေါ်မှာ NLD ဘက်ကဘယ်လိုတုံ့ပြန်ပြောဆိုခဲ့ပါသလဲလို့ NLD ပြည်ချင်းရေးအဖွဲ့ဝင်ဦးညံဝင်းကိုမေးပါတယ်
။ဒီတခြားဖြစ်လာနိုင်တဲ့ကိစ္စတွေဖြစ်လာရင်လည်းကျွန်တော်တို့နဲ့မဆိုင်ဘူးကျွန်တော်တို့မှလုံးဝအစီအစဉ်မရှိဘူးကျွန်တော်တို့ကမျိုးသားကောင်းဆောင်ကြီးနဲ့အာဇာနီကောင်းဆောင်များကိုကျွန်တော်တို့အမတ်ရအခမ်းအနားပြုလုပ်မှဖြစ်တယ်ဆိုပြီးတော့ဒီလိုဆွေးနွေးပြီးတော့သူတို့ကလည်းသဘောတူခဲ့တယ်လို့ဒီလိုပြောလို့ရပါတယ်အဲခဏအချိန်ဒီမှာဆိုရင်တော့လုံခြုံရေးဟာဘယ်ဆုံးကနေမှမတူအောင်ကျွန်တော်တို့ရုံးရှိမှများပြပါတယ
်ရန်ကုန်ကအာဇာနီနဲ့အခမ်းအနားတွေကိုလုံခြုံရေးတာဝန်ယူထားတဲ့သူတွေဟာအရက်ဝတ်တွေဝတ်ထားပြီးတော့လက်ပတ်အနီတွေစီးထားတယ်လို့မျက်မြင်သက်တွေကပြောပါတယ်။ဟိုအရင်ခေါ်လင့်ကလန်းအခုရွှေကုန်းတိုင်းလမ်းကကြောင်းတဲ့ကြောင်းမှာအရက်ဝက်နဲ့လုံခြုံရေးချထားတဲ့သူ300ကျော်ရှိပြီးတော့ရွှေကုန်းတိုင်းလမ်းကနေအာဇာနီဂုံးတစ်လျှောက်လုံးမှာငားပေအကွာကိုလူတစ်ယောက်ခန့်စီလုံခြုံရေးနေရာယူထားတာလို့သိရပါတယ်။လုံခြုံရေးတာဝန်ယူထားတဲ့သူတွေထဲမှာ municipal whistle ဝတ်ထားတဲ့သူတွေလည်းယာနဲ့ချီပြီးတော့ပါဝင်တယ်လို့သိရပါတယ်။အထက်မြန်မာနိုင်ငံပခုတ်ကူမြို့မှာလည်းအာဇာနီနဲ့စွန့်ကြွေးအခမ်းအနားတွေကိုဘုန်းကြီးကျောင်းတွေမှာကျင်းပခဲ့ပါတယ်။ပခုတ်ကူကအာဇာနီကြောက်တိုင်ကိုတွားရောက်ပြီးတော့လွမ်းသူပန်းခွေချခဲ့တဲ့လူငယ်တဦးကိုတော့ရဲတွေကခေါ်ယူမေးမြန်းတာတွေလုပ်ခဲ့တဲ့အကြောင်းကိုဒေသခံတဦးကအခုလိုပြောပြပါဗျ
။ဒီဟိုမြို့တဲကဇာနီဆိုတဲ့နော်အရသာတယောက်ပေါ့။မနေ့တုန်းကအင်းကြီးအဖြူပစိုးအဖြူဝတ်ပြီးတော့အာဇာနီကြောက်တိုင်မှာတွားပြီးတော့ပန်းခွေချတယ်။ပြန်လာတော့ခုရကယုံမှာအခေါ်ပြီးတော့စစ်မေးနေတယ်ဘယ်လိုအခြေအနေရလို့မသိရသေးဘူး
။စစ်အစိုးရဘက်ကနေမြို့အတော်များများက NLD အဖွဲ့ဝင်တွေနဲ့ ဒေသခံနိုင်ငံရေးသမားတွေကိုအာဇာနည်နဲ့မတိုင်ခင်ကတည်းကအာဇာနည်နဲ့အခမ်းအနားတွေလုံးမလုံးဆိုတာကိုမေးမြန်းတာတွေလုပ်ခဲ့တယ်လို့သိရပါတယ်။အဲ့ဒါလို့မေးမြန်းခံရတဲ့မြို့နယ်တွေထဲမှာတော့ကရင်ပြည်နယ်ကဖအံမြို့၊ AR တိုင်းကဟင်းသရနဲ့ကျုံပြော်မြို့တို့လည်းပါဝင်တယ်လို့သိရကြောင်းပါခင်ဗျာ။